သမ္မတ Donald Trump ဟာကနေဒါနဲ့ Mexico ကတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်အခွန်25ရာခိုင်နှုန်းကောက်ခံမှာဖြစ်တယ်လို့တရုတ်ကလာတဲ့ကုန်ပစ္စည်းတွေအတွက်တော့အခွန်30ရာခိုင်နှုန်းကောက်ခံမှာဖြစ်ပြီးဒါစနေနေ့မှာစတင်တက်ရောက်မယ်လို့သမ္မတအင်ဒီယူကတောက်ကြနေမှာပြောပါတယ်။ American စားသောက်သူတွေအတွက်ကုန်စည်းနှုန်းတွေထိုးတက်လာနိုင်တဲ့အခုလိုအခွန်ကောက်ခံမှုတွေဖြစ်ရှောက်မှုတစ်စုံတစ်ရာချထားပေးဖို့ရှိမရှိတော့ထုတ်မပြောပါဘူး။အမေရိကန်နိုင်ငံရဲ့တရားဝင်လာရောက်မှုတွေမွေးဆေးထုတ်လုပ်နိုင်တဲ့ဓာတ်ရုပ်ပစ္စည်းခိုးသွင်းမှုတွေရပ်ဆိုင်းဖို့နဲ့အရင်အလောက်ရာမှာပူပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံတွေအပေါ်မှာအခွန်အခတိုးမြှင့်ကောက်ခံမယ်လို့သမ္မတထရမ့်ကချင်းချောက်ခဲ့တယ်လို့ဒီလိုအခွန်တိုးကောက်ပြီးပြည်ရင်းကုန်ထုတ်လုပ်မှုတိုးအောင်လုပ်မယ်လို့လည်းပြောကြားထားတာဖြစ်ပါတယ်။စနေနေ့မှာစတင်မဲ့ဒီအခွန်ကောက်ခံမှုဟာသမ္မတထရမ့်မဲဆွယ်ကလေးအတိုင်းလုပ်တာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရကပြောပါတယ်။ကနေဒါနဲ့မက္ကဆီကိုရင်းနှံတင်ပို့မှုတွေအတွက်ကင်းလွတ်ခွင့်ပေးဖို့စဉ်းစားမယ်လို့သမ္မတထရမ့်ကပြောခဲ့တာဖြစ်ပေမဲ့ဒီလိုကင်းလွတ်ခွင့်တစ်စုံတရာပေးဖို့ရှိမရှိသမ္မတမပြောသေးဘူးလို့လည်းပြောပါတယ်။ဆွန်ရဲ့အချက်လက်စီမံခန့်ခွဲဌာန EIA မှတ်တမ်းအရအမေရိကန်ကကနေဒါစီကနေနေ့စဉ်ရင်းနှံစီ5000ခွဲလောက်နဲ့မက္ကဆီကိုကရင်းနှံစီ5000ခွဲကျော်တင်သွင်းနေတာဖြစ်ပါတယ်။